မြန်မာနိုင်ငံကနေထွက်ခွာမယ်လို့ဂျပန်ကုမ္ပဏီတစ်ခုဖြစ်တဲ့ Kirin ကတနင်္လာနေ့ကကြေညာလိုက်ပါတယ်။ Kirin ဟာစစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာပြည်အားထုတ်လုပ်ရေးကိုဖက်ဆက်လုပ်ကင်ခဲ့ပြီးအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကထွက်ခွာတဲ့ပထမဦးဆုံးဂျပန်ကုမ္ပဏီဖြစ်လာခဲ့ပါတယ်။စစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့အငင်းပွားနေတာတွေကိုဖြေရှင်းနိုင်မဲ့မျှော်လင့်ချက်မရှိတော့တဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ကုမ္ပဏီကဆိုပါတယ်။ဖက်ဆက်လုပ်ငန်းမှာ Kirin ကအစုရှယ်ယာ51ရာခိုင်နှုန်းပိုင်ဆိုင်ပြီးသူ့အစုရှယ်ယာကိုဂျွန်လကိုနောက်ဆုံးထားပြီးအပြည့်ဖြည့်ရှင်းမယ်လို့ Kirin ရဲ့အမှုဆောင်အရာရှိချုပ် Yoshinori Izozaki ကပြောပါတယ်။စစ်တပ်နဲ့ချိတ်ဆက်မှုမရှိတဲ့ကုမ္ပဏီကိုရောင်းချဖို့ရှာဖွေနေပါတယ်။အခုလိုရုပ်သိမ်းလိုက်ရတဲ့အတွက်ဒေါ်လာသန်းပေါင်း404.3သန်းဆုံးရှုံးတယ်လို့ Kirin ကဆိုပါတယ်။အာဏာမသိမ်းမီကနေ့နဲ့ရှင်းလိုက်တဲ့အခါ2021မှာမြန်မာပြည်ရဲ့အယောင်က39ရာခိုင်နှုန်းကျဆင်းသွားတာကိုစည်းရင်းတွေကပြသနေပါတယ်။မြန်မာပြည်ကိုသပိတ်ပေါက်အားမှာတန်ပေါင်းများစွာသောပြည်သူတွေပါဝင်ခဲ့ပြီးဒါဟာအစုပေါင်းအင်အားကိုပြသတာဖြစ်တယ်လို့ Justice for Myanmar အဖွဲ့ကကြေညာချက်မှာပြောထားပါတယ်။ Kirin လိုပဲ Total Chevron နဲ့တောင်ကိုရီးယားနိုင်ငံကတံမလီထုတ်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ POSCO တို့ဟာလည်းမြန်မာနိုင်ငံကသူတို့လုပ်ငန်းတွေကိုရုပ်သိမ်းထွက်ခွာမယ်လို့ကြေညာထားပြီးဖြစ်ပါတယ်။